ငင်းချမ်းတဲ့နေနဲ့အာနာပီဆန်နဲ့ CDM လှုပ်ရှားမှုကိုနိုင်ငံအဝန်ကဝန်ထမ်းတွေအလို့သမားတွေပူးပေါင်းပါဝင်လာတာကြောင့်ဒီအခြေအနေကိုဆက်ထိန်းထားနိုင်အောင်ဦးဆောင်သူတွေကကြိုးပမ်းနေရပါအလုံးမစင်မဲ့ဆန္ဒပြရဲ့လှုပ်ရှားမှုဟာအုပ်ချုပ်မှုရန်တရားကိုရပ်တန့်ဖို့အကောင်းဆုံးနည်းလမ်းဖြစ်တာကြောင့်ဆက်ထိန်းထားနိုင်ဖို့ရည်ကြီးရလို့လဲဆက်အာနာရှင်စန့်ခြင်းရေးလူလူလှုပ်ရှားမှုပူးပေါင်းကော်မတီပြောခွင့်ရာကိုကျော်ကျော်ကပြောပါတယ
်ဦးလေးဝင်းအစိုးရကောကျွန်တော်မဆလာအစိုးရအောင်ဆိုတော့နိုင်ငံတကာနဲ့ဒီဘဝချိတ်တဲ့မှုကသိမရှိဘူး။အဲ့တော့သူတို့အကျိုးစီးပွားပျက်စီးမှုကသိမရှိဘူး။အဲ့တော့အရင်တုန်းကတော့သူတို့ကအာဏာသာအဓိကပေါ့။အခုကြတော့မင်းအောင်နိုင်ကအာဏာသိမ်းတာကသူ့အကျိုးစီးပွားအတွက်သိမ်းတာဆိုတော့ကျွန်တော်တို့ကအခုဒီတိုက်ပွဲမှာသူ့အုပ်ချုပ်ရေးရန်ရဲရောက်တယ်တိုက်တယ်လို့သူနဲ့တကွာသူ့ဝင်းရံထောက်ခံနေတဲ့လူတွေရဲ့အကျိုးစီးပွားကိုကျွန်တော်တို့တိုက်ရမယ်။အဲ့တော့ကျွန်တော်တို့ကဒီနှစ်ခုစလုံးကိုကျွန်တော်တို့ကဥပ္ပိပြီးတော့တိုက်ဖို့လုပ်တယ်။ရက်တက်နိုင်မယ်ဆိုလို့ရှိရင်တော့တလားအတွင်းမှာတဲ့ကျွန်တော်တို့ဒီအဆုံးဖြတ်တစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်တို့ယုံကြည်ကြပ
ါနိုင်ငံအဝန်ကမြို့တော်တော်များများမှာလုံခြုံရေးတပ်ဖွဲ့တွေအင်အားဖြည့်ထားပေမဲ့တက်ကြွဆုပ်ရှားသူတွေကတော့ဒီသတင်းပတ်တဲ့ဆုပ်ရှားမှုတွေမှာအလုံသမားဝန်ထမ်းတွေဆက်လက်ပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်တချိန်တည်းမှာပဲ CDM လှုပ်ရှားမှုအတွက်အရက်ဘက်နဲ့ပရာဟိတဖွဲ့စည်းတွေကလည်းဒေသအလိုက်ဝိုင်းဝန်းပံ့ပိုးနေကြပါတယ် CDM လှုပ်ရှားမှုအောင်မြင်ဖို့အတွက်ဒီလှုပ်ရှားမှုမှာပါဝင်လာကြတဲ့ဝန်ထမ်းတွေအလုံသမားတွေကိုပံ့ပိုးဖို့အရေးကြီးရလို့လဲမန္တလေးစီဂျီယမ်ထောက်ပံ့ကူညီရေးအဖွဲ့ဦးဆောင်သူဒေါက်တာနေတုခါက VOA ကိုပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီဘူဒာကြီးရှိမှလေထိုင်စပိတ်မန္တလေးနေလေထိုင်စပိတ်လုပ်တဲ့ဆင်မှာအဲဆရာတွေဆရာမတွေရောနောက်ပြီးစီဂျီယမ်ဟာတွေရောတော်တော်များများပါလာကြပါပြီ။လမ်းမထွက်တဲ့သူတွေပါလာကြပါပြီ။ကျွန်တော်တို့စေယုံနိုင်မှုကောင်းတယ်နောက်ပြီးထောက်ပံ့နိုင်မှုသူတို့ကိုကာဗာပေးနိုင်မှုကောင်းရင်ကောင်းတယ်လို့တော့မြန်သွားမှာ။အဲ့ဒါတော့အကုန်လုံးပေါင်းပြီးမှဒီပိုင်းဒီမှာတွန်းမှရမှာပေါ့ဗျာ။
နိုင်ငံတကာပြည်ယာပြည်တွင်းပြည်ယာနဲ့ဝန်ထမ်းတွေရဲ့တက်ကြွရတဲ့ပါဝင်မှုတွေကြောင့်မကြခင်မှာဒပိတ်တိုက်ပွဲအောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်းကြောင်းသားရှိနေအရက်ဘက်အဖွဲ့ကြီးပေါင်းစည်းထားတဲ့မကွေးတိုင်းစီဂျီယမ်ထောက်ပံ့ရေးကကိုကျော်ကိုရှင်ကပြောပါတယ်။စီဂျီယမ်လုံရင်စိတ်ဖိစီးနေသူတွေဒုက္ခရောက်နေသူတွေအတွက်နှစ်သိမ့်ဆွေးနွေးပေးရာအခမဲ့ရှိနေလိုက်ပေးရာဝန်ထမ်းအင်အားတွေကနှင်ထုတ်ခံရတာတွေအတွက်စီစဉ်ပေးနေကြောင်းလည်းပြောပါတယ်။
ကျွန်တော်တို့ကတော့ထောက်ပံ့ကြည့်လို့မတော့ပါဘူး။ချင်းမြေကွန်ပျူတာအစီအစဉ်လေးလည်းကျွန်တော်တို့ကပြုလုပ်ထားပါတယ်။သွားရင်းလာရင်အခက်အခဲဖြစ်တယ်ဆိုလို့ရှင်လည်းကျွန်တော်တို့ဒီလူမျိုးရေးအဖွဲ့ကပါနေတယ်ကျွန်တော်တို့အစဉ်အဆက်ချိတ်ဆက်ထားရတယ်ပေါ့ဗျာ။အဲကျွန်တော်တို့ကောက်နေတဲ့စင်ရတင်းတင်းနဲ့တရေနဲ့တက်လာတယ်ဆိုတော့ 100% ဆိုတာမျိုးပညာနာနဲ့အနေထားမျိုးဆိုလို့ရှင်ကျွန်တော်တို့ကအောင်မြင်ပြီလို့ကျွန်တော်တို့ပြောလို့ရပြီပေါ့နော်။အတူကရန်နေရကျွန်တော်တို့လုံးဝညက်သွားမယ်အနေထားမျိုးတွေ့ရမယ်။အဲတော့ကျွန်တော်တို့သိတ်မကြတော့ဘူးလို့ပဲကျွန်တော်တို့ယူဆပါတယ
်။နိုင်ငံဝန်ထမ်းတွေဟာနိုင်ငံရဲ့ရန်နေရကိုအသက်ဝင်စေဖို့လိုရသူတွေဖြစ်လို့စီဝိုင်းစနစ်နဲ့အစိုးရဘလို့ပဲပြောင်းပြောင်းစဉ်ဆက်မပြတ်ဆက်လုပ်ကြဖို့နဲ့တာဝန်ပြတ်ကွက်ရင်နိုင်ငံဝန်ထမ်းဥပဒေနီးဥပဒေအတိုင်းအရေးယူနိုင်တယ်လို့စေအုပ်ချုပ်ရေးကောင်စီကနိုင်ငံပိုင်သတင်းစာကနေတင်ပြခွင့်နေမှာကြေညာခဲ့ရပါ။အာဏာသိမ်းထားနိုင်ဖို့လိုအပ်တဲ့ဥပဒေတချို့ကိုလည်းအာဏာပိုင်တွေကဒီရက်ပိုင်းတွင်မှပြင်ဆင်လိုက်ပြီးမယ်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီလုပ်ရက်တွေဟာတရားဝင်မှုမရှိကြောင်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေတင်ပြပို့တာပါ